မြန်မာနိုင်ငံမှာကလေးတွေလူငယ်လူရွယ်တွေအပါအဝင်အယက်သားဒါဇင်နဲ့ချီပြီးတေဆုံးခဲ့ရတဲ့ပုံမှာကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကအပြင်းထန်ဆုံးရှုတ်ချလိုက်ပြီးနိုင်ငံတကာကနေအရေးပေါ်တုံ့ပြန်ဖို့လဲတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီ၁ရက်နေ့ကစစ်တပ်အာဏာသိမ်းတာကိုဆန့်ကျင်လှုပ်ရှားမှုတွေပေါ်မှာအာဏာပိုင်တွေကဆက်လက်ဖြိုခွင်းနေရမှာစနေနေ့ကတေဆုံးမှုအများဆုံးဖြစ်ခဲ့တာဟာလက်ခံနိုင်စရာမရှိကြောင်းနဲ့နိုင်ငံတကာအတိုင်းအဝိုင်းနေနဲ့ခိုင်ခိုင်မာမာပြတ်ပြတ်သားသားနဲ့တညီတညွတ်ထဲတုံ့ပြန်ကြဖို့လဲအတွင်းမှုချုပ်ကတောင်းဆိုပါတယ်မြန်မာစစ်တပ်နေနဲ့ဆန္ဒပြသူတွေအပေါ်မှာအကြမ်းဖက်ဖြိုခွဲမှုတွေနဲ့ဖိနှိပ်မှုတွေမလုပ်ဖို့လဲထပ်မံပြောကြားခဲ့ကြောင်းအတွင်းမှုချုပ်ရဲ့ဒုတိယပြောခွင့်ရ Fahrenheit ကစနေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်မြန်မာနိုင်ငံကကြီးလေးတဲ့လူခွင့်ချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုအပြစ်ပေးအရေးယူရမှာဖြစ်ကြောင်းလည်းပြောပါတယ်စနေနေ့ကမြန်မာနိုင်ငံမှာစစ်တပ်ကတမတော်နေ့အခမ်းအနားကျင်းပနေချိန်မှာပဲနိုင်ငံအဝန်းစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေကိုလုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်နှိမ်နင်းရမှာကလေးငယ်တွေအပါအဝင်အ ਨੇ ဆုံးသေဆုံးသူ90ကျော်တယ်လို့နိုင်ငံရေးကျင်းသားများကကူညီဆောင်ရှောက်ရေးအဖွဲ့ကပြောထားပြီးအာဏာသိမ်းစဉ်ကစပြီးတော့အခုထိဆိုသေဆုံးရသူပေါင်းက423ယောက်ရှိနေပြီလို့လည်းသတင်းထုတ်ပြန်ထားပါတယ်